ဒီနှစ်2022ခုနှစ်ဖေဖော်ဝါရီလ22ရက်နေ့မှာမြန်မာနိုင်ငံတဝမ်းလုံးကမြို့တွေတောနယ်တွေကပြည်သူတွေနှစ်ငါးလုံးပြည်လုံးချွတ်အထွေထွေတပိတ်မှာပါဝင်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမြောက်ဖျားကချင်းပြည်နယ်ပူတာအိုမြစ်ကြီးနားမြို့တွေကဆလို့အလဲပိုင်းပခုတ်ကူမကွေးကနေတောင်ပိုင်းဒဝဲကော့တောင်းမြို့တွေအထိတနိုင်ငံလုံးအနှံ့အထွေထွေတပိတ်မှာပါဝင်ကြတဲ့ဆန္ဒပြသူလူပင်လယ်ကြီးတွေကိုတွေ့ရပါတယ်ပကံမော်လမြိုင်ညောင်ရွှေဖျားပုံမျိုးတွေလည်းမကြံပါဘူး။ရန်ကုန်မြို့မှာဆိုရင်လေလုံခြုံရေးအင်အားတွေဖြည့်ထားပေမဲ့ဆန္ဒပြသူတွေကိုလမ်းပေါ်မှာအပြည့်မြင်ရပါတယ်။လူ9ယောက်ထက်ပိုမစုရလို့မင်းညာတို့ကလိုက်လံတတိပေးမှုတွေရှိခဲ့ပေမဲ့ဒီကနေ့မှာတော့နေရာစုံကနေပြည်သူတွေထွက်လာပြီးတော့လမ်းပေါ်မှာဆန္ဒပြခဲ့ကြပါတယ်။ကုလသမဂ္ဂအမေရိကန်တရုတ်စတဲ့နိုင်ငံသားတန်ယုံတွေရှိရလမ်းတချို့ကိုလုံခြုံရေးတွေကပိတ်ထားခဲ့ပေမဲ့ဆန္ဒပြသူတွေကအနည်းဆုံးနေရာတွေအထိရောက်အောင်သွားပြီးတော့ဆန္ဒပြကြပါတယ်။မြို့တွေကဒီလှဲတဲ့မြင်းဒီကုန်းစုလီစတဲ့ဆုံရက်နေရာတွေမှာလည်းဆန္ဒပြသူထောင်ချီစူဝေးဟော့ပြောဆန္ဒပြကြပါတယ်။ CDM မှာပါဝင်တဲ့ဌာနဆောင်ကဝန်ထမ်းတွေ၊ကျောင်းသားလူငယ်တွေ၊ရဟန်းပြည်သူတွေစတဲ့အလှဆောင်ကဆန္ဒပြသူတွေကအာဏာသိမ်းမှုဆန့်ကျင်တဲ့သူတို့ရဲ့ဆန္ဒကိုမကြောက်မရွံ့ထုတ်ဖော်ခဲ့ကြပါတယ်နိုင်ငံအနှံ့ကဒီပုဂ္ဂလိကဘဏ်တွေစူပါမားကတ်တွေကုန်တိုက်ကြီးတွေဈေးတွေစားတောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေအားလုံးနှိပါဒီနေ့ပိတ်ထားကြပါတယ
်နိုင်ငံလုံးဈေးရဆန္ဒပြရေးချက်ဆိုတော့လေကျွန်တော်တကယ်ချင်းနေလေဟိုဒီဆက်ရလာခြင်းအောက်မှာမတည်ခြင်းဘူးဘယ်ရောက်တော့ဓာတ်သာအပြတ်ခံပြီးတော့တော့လာပြတယ်ဟိုဓာတ်သာပြတ်ခံရတာဘာမှတော့မဖြစ်သွားဘူးလေဆက်ရလာခြင်းအောက်မှာနေပဲဆိုကျွန်တော်တို့တသက်လုံးသူများတကသူတို့ရဲ့ကျွံမွားတဲ့နေရာပါလေအဲ့တော့ဓာတ်သာပြတ်ခံပြီးတော့သူတို့ကျွံအောက်ကျွံခါရတဲ့ဘွားမှာတော့မတည်ဘူးဓာတ်သာပဲပြတ်ခံပဲဆိုပြီးတော့ကျွန်တော်တကယ်ချင်းအတိုင်းပဲပြီးတော့လာပြပြီ
ရန်ကုန်မြို့ကတချို့နေရာတွေမှာအင်အားဖြည့်ထားတဲ့လုံခြုံရေးတွေကခြိတက်ဆန္ဒပြသူတွေကိုတားဆီးဖို့ကြိုးစားမှုတွေရှိခဲ့ပေမဲ့ဆန္ဒပြသူတွေကရှောင်သွားကြတဲ့အတွက်ထိတိုက်တွေးမှုတွေတော့မရှိခဲ့ပါဘူး။နေပြည်တော်မှာလည်း CDM မှာလှုပ်ရှားပါဝင်ကြတဲ့ဝန်ထမ်းတွေပြည်သူတွေအများအပြားဒီကနေ့ခြိတက်ဆန္ဒပြကြပါတယ်။ပြည်မနာမြို့မှာဆန္ဒပြသူတွေကိုလုံခြုံရေးတွေလူစုခွဲဖမ်းဆီးခဲ့ပါတယ်။ရဲကနေပြီးတ
ော့နောက်ထပ်15ရက်လောက်ဆင်းလာ15ရက်လောက်ဆင်းလာတော့ကျွန်တော်တို့ဘာဖြစ်လဲဆိုတော့ဒီကာသမားလေးကိုမှန်ရခွဲမလို့တော့ကာသမားဟိုတိုက်ခွဲမှာကြောက်တော့မှန်အောင်စပြီးလိုက်ပြီးတော့တင်းဆွဲထုတ်သွားတာကာသမားကိုအာကျွန်တော်မြင်လိုက်တယ်အဲ့ဒီမှာစတင်တဲ့ချင်းကျွန်တော်တို့ဒီကို၄ယောက်ကအဲ့ဒီတမ်းပြီးဆိုင်ညာဆိုင်ညာကိုတက်ပြီးတော့အတန်းပေါင်းပြီးကြီးရပဲကျွန်တော်လည်း
နေပြည်တော်ပြည်မနာနေရ၃ခုလောက်မှာလုံခြုံရေးတွေဝိုင်းပိတ်ဖမ်းဆီးခဲ့တယ်လို့မျိုးကန်တွေကပြောပြပါတယ်
ထိုင်တဲ့ဘေးစင်လမ်းမှာဆိုပြီးတော့ဒီမှာအကောင်လုံးသူ့ပြောကြတယ်သူ့ပြောကြတဲ့ဘက်ကတော့လည်းအားသုံးပြီးတော့ရဲတပည့်ဝင်တယ်ပြီးတော့ဝင်ပြီးတော့ဖြုတ်ခွင်းတယ်သူကလည်းရဲတပည့်တွေအလဲအင်အားအင်အားများတယ်ပေါ့နော်အဲ့တော့ဖမ်းတာပြီးလာတယ်လည်းရှိတယ်
လောလောဆယ်အချိန်ထိဒီနေပြည်တော်ပြည်မနာမှာဖမ်းဆီးခံရသူတရာကျော်ရှိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးအခြေအနေမှာပဲစစ်တပ်အနေနဲ့ပြည်သူတွေအပေါ်ဖိနှိပ်နေတာချက်ချင်းရပ်ပါလို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောကြားလိုက်ပါတယ်
။ I call on the Myanmar military to stop the repression immediately. Release the prisoners and the violence. Respect human rights and the will of the people.expressed in recent elections
စစ်တပ်အနေနဲ့ဖိနှိပ်မှုတွေကိုချက်ချင်းရပ်ဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူအခွင့်အရေးကိုလေးစားလိုက်နာဖို့နဲ့စန္ဒာမဲပေးထားကြတဲ့ပြည်သူတွေရဲ့စန္ဒာကိုလေးစားဖို့တောင်းဆိုတယ်လို့ Switzerland နိုင်ငံ Geneva မြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီစည်းဝေးမှာကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကဗီဒီယိုမိန့်ခွန်းနဲ့ထည့်ပြောသွားတာဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့46ကျင်းမြောက်ပုံမှန်အစည်းအဝေးကိုဒီကနေ့စတင်ပြီးတော့မလ23ရက်နေ့အထိဂျနီဗာမှာကျင်းပနေပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့ဆန္ဒပြပြည်သူတွေအပေါ်နှိမ်နင်းနေတာကိုမရက်ရင် EU ဥရောပသမ္မတအနေနဲ့အရေးယူတန်းခတ်တဲ့နည်းကိုနောက်ဆုံးတောင်းရလိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကလည်းဒီကနေ့ပြောကြားလိုက်ပါတယ်
။ Und wir sind eigentlich nicht gewillt uns das weiter tatenlos anzuschauen, deshalb werden wir alle diplomatischen Kanäle
မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုစောင့်ကြည့်နေပါတယ်။အခြေအနေတွေပုံမှန်ပြန်ဖြစ်အောင်လို့တန်တမန်နီလန်းအားလုံးတုံးပြီးတော့ဆောင်ရွက်သွားမယ်။တကယ်လို့တန်တမန်နီလန်းနဲ့လုံလို့မရရင်တော့စစ်အာဏာသိမ်းထားသူတွေအပေါ်မှာအရေးယူတန်းခတ်တဲ့နည်းကို EU ကနောက်ဆုံးတုံးရလိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီး Heiko Maas ကပြောသွားတာပါ။ Belgium နိုင်ငံ Brussels မှာကျင်းပနေတဲ့ EU နိုင်ငံသားရေးဝန်ကြီးများအစည်းအဝေးတက်ရောက်စဉ်သူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အိန္ဒိယချင်းတရုတ်နိုင်ငံကလည်းမြန်မာနိုင်ငံမှာအခြေအနေကိုထိန်းသိမ်းသိမ်းသိမ်းလုပ်ဖို့ဒီကနေ့ပြောကြားပါတယ်။
作为缅甸的友好邻邦，中方关注缅甸当前局势， 希望缅各方从国家发展稳定。
印尼军人阿尼呢，缅甸人家拉起阿切尼古苏伊呢，在三度阿罗阿尼呢，撇离的阿切尼阿龙古成功东达比罗，南家潘彪都在今年一月上月家里买路苗林呢，阿切尼古天天等等老婆呢，阿缅国内阿瑞古对查干对撇新加坡呢，南家也路木也没听见木瑞古，潘子邦呢，乌布里木邦瑞个阿在老家坡苗林呢路，只有南家家有问题，他那表面也王伟平家的里的人在心里为嘛表家多了吧？မြန်မာနိုင်ငံမှာတံပရောကာကွယ်ရေးဦးစီးချုပ်ဦးဆောင်ပြီးတော့အရတအစိုးရကောင်ဆောင်တွေကိုဖမ်းဆီးကာအာဏာသိမ်းယူထားတဲ့အပေါ်မှာပြည်တွင်းကပြည်သူအများစန့်ကျင်နေကြသလိုပြည်ပနိုင်ငံတွေကလည်းတပ်တမန်ရေးနီးလန့်နဲ့အာဏာပြန်လွှဲပေးဖို့တိုက်တွန်းနေကြတာဖြစ်ပါတယ်တချိန်ထဲမှာပဲရွေးကောက်ခံ NLD ပါတီလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကနိုင်ငံတကာနဲ့ဆက်ဆံဖို့ကိုယ်စားလှယ်တွေကိုခန့်အပ်တာဝန်ပေးလိုက်ပါတယ်CRPH ရဲ့ကုလသမဂ္ဂဆိုင်ရာလုပ်ငန်းတာဝန်တွေကိုကော်မတီကိုစားဆောင်ရွက်ဖို့အတွက်ကုလသမဂ္ဂဆိုင်ရာအထူးတပ်တမန်အဖြစ်ဒေါက်တာဆာဆာကိုတာဝန်ပေးပါတယ်သူဟာ2020ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာ NLD ပါတီအနိုင်ရရေးအတွက်ချင်းပြည်နယ်အောင်နိုင်ရေးကော်မတီမှာပါဝင်ခဲ့သူဖြစ်ပါတယ်ဒါအပြင် CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်အမေရိကန်ပြည်ထောင်စု Maryland ပြည်နယ်မှာနေထိုင်သူဦးထင်လင်းအောင်ကိုခန့်အပ်တာဝန်ပေးပါတယ်နိုင်ငံတကာရေးရာကိစ္စတွေမှာဆောင်ရွက်ဖို့အတွက်တင်တော်တဲ့ပုံကိုယ်တွေကိုလည်းဆက်လက်တာဝန်ပေးအပ်သွားမယ်လို့ CRPH ကဒီကနေ့ထုတ်ပြန်ပါတယ်ရှင်